အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့ဦးစားပေးအစီအစဉ်တွေထဲမှာကမ္ဘာတဝန်းကဒီမိုကရေစီမဟာမိတ်တွေနဲ့ဆက်ဆံရေးပြန်လည်ခိုင်မအောင်လုပ်ပြီးတော့အမေရိကန်ရဲ့စံတန်ဘိုးဒီမိုကရေစီမြင့်တင်ရေးဆောင်ရွက်ဖို့လည်းပါဝင်ပါတယ်။ဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စတွေပြန်လည်မြင့်တင်တဲ့အခါမှာလူ့ခွင့်ရေးအားနည်းတယ်လို့အမြင်ခံနေရတဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာရောဘယ်လိုဖြစ်လာနိုင်ပါသလဲ။နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာအမေရိကန်ပြည်ထောင်စုအခြေစိုက် Stimson Center တက်သည့်ပညာရှင်များအဖွဲ့ကသုတေသည့်ကိုအမရတီဟာကိုဆက်သွယ်မေးထားပါတယ်။ရိုဟင်ဂျာကိစ္စအပအဝင်လူ့အခွင့်အရေးကိစ္စတွေထောက်ပြစရာရှိနေတဲ့မြန်မာနိုင်ငံနဲ့အမေရိကန်ဆက်ဆံရေးအဖို့အထက်မဖြစ်အောင်ဘယ်လိုလုပ်တဲ့နယ်ထဲမှာလဲလို့ပထမဆုံးစာမေးပါတယ်
။ပုံမှန်ကတော့အမေရိကန်ပြည်အောင်စုကနေမြန်မာနိုင်ငံကိုလူ့အခွင့်အရေးနဲ့ဆက်ဆံတဲ့အခါမှာသူကတော့မူဝါဒကတော့သူကပြားသွားပြင်ပောင်းနေမှုတင်းမရှိဘူး။ဘယ်အစိုးရတက်တဲ့သူကဒီရိုဟင်ဂျာကိစ္စကိုသူပြောမယ်ပြီးကျွန်တော်ဒီတိုင်းရင်းသားဒေသတွေမှာဖြစ်တဲ့စစ်ကိစ္စပြမယ်သူလူ့အခွင့်အရေးချိုးဖောက်မှုတွေကိုသူကပုံမှန်အားဖြင့်ပြောထားဆိုတာရှိ။ဒါဘလို့ဆိုတာနိုင်ငံရဲ့ဒီဟို policy ကိုကနိုင်ငံဆက်ဆံရေးမှာအရာရောအခြေခံ implication ကဒါကတော့တော်တော်ဒီ state department နဲ့ assessment တွေရပြောတာပေါ့ဒါပေမဲ့အဲ့လိုမျိုးသူလူခွင်နဲ့ပတ်သက်တဲ့ကိစ္စတွေကိုဖြည့်ရှင်းဖို့ချင်းကတ်တဲ့အခါမှာ democrat အစိုးရတွေကအများသောအားဖြင့်မနိုင်ငံကိုချင်းကတ်တဲ့အခါမှာသူကပုံမှန်အားဖြင့်ဒီပို့ပြီးတော့ proactive ဖြစ်တယ်လို့ပြောမလားပြစ်တင်ပြီးတော့ဖွေဖန်ပိတ်ဆို့တာဆိုတော့ဒီအစိုးရနဲ့ညီကစဉ်းစားပြီးတော့ပူးပေါင်းပြီးတော့ပုံမှန်ပို့ပြီးတော့ဆက်ဆံရေးတိုးမြင့်တာလို့တော့ကျွန်တော်ကအရင်ကတွေ့ရတယ်ကျွန်တော်ဥဘာမလက်ထံမှာတစ်ခုလုံးပေါ့ဒီလူခွင်နဲ့ပတ်သက်တဲ့မူဝါဒတော့ဒီအိုင်းမဲ့ရှိနေမယ်ဒါပေမဲ့မြန်မာနိုင်ငံအစိုးရနဲ့ဆက်ဆံတဲ့အခါမှာတော့သူက proactive ဖြစ်နေကျွန်တော်ကချင်းကတ်မယ်လို့ကျွန်တော်သုံးသပ်မိပါတယ်ခင်ဗျာပြီးတော့ proactive ဖြစ်နေချင်းကတ်တဲ့အခါမှာသုံးသပ်တယ်ဆိုတဲ့အခါမှာလည်းကျွန်တော်တို့ကနှစ်ပိုင်းရှိကျွန်တော်အစိုးရနဲ့ဘယ်လောက်ထိဆက်ဆံပါလဲပြီးတော့အစိုးရနဲ့ဆက်ဆံတာကိုအရင်ဆက်ဆံလို့မရချင်မှာတခုတိုင်းတာတခုတပဲဆက်ဆံပြီးတော့တခြားသော civil society အဖွဲ့တွေကိုပို့ပြီးတော့အားပေးထောက်ခံမှာလားဆက်ပိုင်းတစ်ခုရှိရပေါ့ဒါတော့များသောအားဖြင့်ကျွန်တော်တို့ရဲ့အတွေ့အကြုံအရတော့ democrat အစိုးရတွေကသူ civil society နဲ့ NGO ကျွန်တော်တို့က support လုပ်တာပို့များတယ်အဲ့တော့ကိုချေလျှောက်မှာတော့ဒီ US ကနေပြီးမြန်မာနိုင်ငံမှာရှိတဲ့ civil society အားကောင်းဖို့လူ့အခွင့်အရေးနဲ့ပတ်သက်တဲ့ဒီလိုဟိုတိုးမြင့်ဖို့အတွက်ကိုတော့ civil society နဲ့ present engage ပို့လုပ်မှာကျွန်တော်လည်းညွှန်မှမှာပါခင်ဗျာ
ရောကိုအမရတီဟာခုနကစောစောပြောခဲ့တယ်လို့ပြောပေါ့နော်ဒီမြန်မာနိုင်ငံနဲ့အမေရိကန်တပ်တမဆက်ဆံရေးဒီတော်တော်လေးပြန်ကောင်းအောင်လုပ်ခဲ့တဲ့အိုဘားမားအစိုးရလက်ထက်ကဟိုမြန်မာနိုင်ငံကိုလာသွားတဲ့ထိပ်တန်းအရာရှိတစ်ယောက်ဖြစ်တဲ့ပေါ့နော်ဒီအန်တနီဘလင်ကင်သူ့ဆိုရင်အခုဒါအမေရိကန်နိုင်ငံသားရေးဝန်ကြီးသစ်ဖြစ်လာတော့မယ်နောက်အခုအိမ်ပြူတော်မှာပြောခွင့်ရဖြစ်လာတဲ့ဒီဂျန်စာကီဆိုတာကလည်းအရင်ကတည်းကဒီအိုဘားမားအစိုးရလက်ထက်တုန်းကပဲဒီနိုင်ငံခြားရေးဌာနပြောခွင့်ရအောင်လုပ်ခဲ့တာပါအဲ့တော့ဒီမြန်မာအရေးကိစ္စ
ဒီဆိုရင်တော်တော်လေးတီးတဲ့သူတွေဖြစ်တယ်ပေါ့လေဆိုတော့မြန်မာအစိုးရဘက်ကအမေရိကန်အစိုးရနဲ့ဆက်ဆံတဲ့အခါမှာတို့ကဒီထဲထဲဝင်ဝင်ကင်တွဲဆောင်ရွက်တဲ့တယ်လို့ပြောချင်ပါလေရှင့်ဟာမပြောသလိုပါပဲကျွန်တော်တို့ဒီလက်ရှိ Trump administration မှာဒီဟိုပေါ့ဒီ policy ဘက်ညာတို့ကြည့်ကြည့်ယူထားပေါ့ကပို့စီတော်များကကျွန်တော်မြန်မာနိုင်ငံနဲ့ရင်းနှီးသားလို့ဖြစ်နေပြီးတာဖြစ်တယ်ဖြစ်တော့မြန်မာနိုင်ငံအနေနဲ့ American ပြောင်းလဲဆက်ဆံတဲ့အခါမှာကျွန်တော်တို့ကဟိုအရင်အစိုးရထက်ပိုပြီးအစဉ်ပြေမဲ့တလိုင်းကကျွန်တော်တို့ကဘာလို့တွေ့နိုင်လဲဆိုတော့ဒီလူတွေကိုကျွန်တော်တို့ကဒီကွန်တက်ဆိုရှင်းပြဖို့ကပုံမှန်ထက်ကျွန်တော်တို့ကအတိုင်းအတာတစ်ခုတည်းသူ့ထောင်းနားလေပြီးသားဖြစ်တယ်ဒီလိုပဲဟိုတခြားခြားသောပြောရေးဆိုခြင်းပုဂ္ဂိုလ်ဆိုလေမာနိုင်ငံလာပြီးတော့ကျွန်တော်အရင်ဥသိမ်းစင်အစိုးရမှလည်းကျွန်တော်အင်္ဂလိပ်မနေလုပ်ခဲ့ပြရလို့ရှိရပေါ့ဒီတော့ဒီမှာအစိုးရအနေနဲ့ American ပြောင်းလို့ဆက်ဆံတဲ့အခါကျွန်တော် line 3 line ပေါ့ပထမတလိုင်းတော့ track 1.5 track 2ပေါ့ track 1.5 ဆိုတော့ကျွန်တော်တို့ကဒီအရာရှိကြီးတွေကမြန်မာနိုင်ငံကိုသွားပြန်ရှိနေတယ်ဒါပေမဲ့ကျွန်တော်တို့ကဒီ official position ကိုအခြေပြပြီးတော့မဟုတ်ဖဲနဲ့ပြဿနာဖြေရှင်းဖို့အမြင်နဲ့ policy တစ်ခုကဘယ်လိုမျိုးရှိတိုးမလဲဆိုတဲ့ track 1.5ပေါ့ track 2ကကျွန်တော်ဒီ think tank နဲ့ချင်းချင်းပြီးတော့ဒီဘက်ကမြန်မာဘက်က think tank နဲ့ US မှာပြောတာလို့ကောင်းဒါပေမဲ့ US က think tank နဲ့သူတို့ policy ကိ
ုဘယ်လိုမျိုးမြန်မာနိုင်ငံမှာ engage လုပ်မလဲဆိုတာကျွန်တော်အဲ့လိုဒီ track to relation အနေနဲ့ဆင်ကျွန်တော်တို့ကဟို policy တွေကို lower the low tailoring လုပ်တင်လို့ကျွန်တော်မြင်ပါတယ်ခင်ဗျနောက်တစ်ချက်ကလည်းပေါ့နော်ဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်မတ်ကြီးဒီ Thomas Fighters ဆိုရင်ဒီမြန်မာနိုင်ငံရောက်လာတာတိတ်မကြသေးတဲ့တပ်မတ်အသစ်ပေါ့လေဖြစ်ပါတယ်အဲ့တော့သူ့အနေနဲ့ရောဒီမြန်မာအရေးကိစ္စတွေပါပေါ့နော်ဘယ်လိုကိစ္စတွေကိုပို့ပြီးတော့ကင်တွယ်သင့်တယ်လို့မြင်လဲဘာဖြစ်လို့လဲဆိုတော့သူ့မတိုင်ခင်တပ်မတ်ကြီးပေါ့နော် Scott Marcial လက်ထက်မှာဆိုရင်တော့ သိမမြင်ရမမြင်ခဲ့ရဘူးပေါ့လေဆိုတော့အခုတတ်အမှတ်ကြီးတဲ့အနေနဲ့ကရောသူ့ဘက်ကပေါ့နော်ဒီလိုမြန်မာအရေးကိစ္စတွေမှာဆောစောကပြောသလိုပဲဘက်ပေါင်းစုံကနေပြီးတော့ကင်တွယ်ဖို့အတွက်ဘလို့ပိုကိစ္စတွေသူပိုလှုပ်တဲ့နယ်လို့ရောမြန်မာလည်းရှက်
လက်ရှိ ambassador နဲ့ကကျွန်တော်ကဘယ်လိုသွားမလဲဆိုတာကျွန်တော်ကြည့်ရမှာကဒီ state department ကဘယ်လောက်အတိုင်းတာဒီမြန်မာနိုင်ငံကို engage တန်လုပ်ချင်မလဲပေါ့ဒီပုံမှန်လက်ရှိအနေနဲ့ပဲတစားရထုတ်လိုက် official visit သွားလိုက်စာအပြန်လန်ထုတ်တဲ့ဟာမျိုးတွေသွားမလားဒါမှမဟုတ်လို့ရှင်ပေါ့ကျွန်တော်မြန်မာနိုင်ငံလက်ရှိဆက်ဆံရေးဒီထက်ပိုပြီးအဆင့်တစ်ခုမြင့်မလားဆိုတဲ့ဟာမျိုးကိုကြည့်ဖို့ရပါဘူးဒါပေမဲ့နှစ်ခုရှိတာက Obama administration တွေကသူတို့မြန်မာနိုင်ငံကို proactively ဆက်ဆံနေဆိုတာကသူတို့ Obama administration ရဲ့ကျွန်တော်တို့ကဒီတစ်ခုတည်းသောဒါမှမဟုတ်ရှင်လေ one of the few ပေါ့မြန်မာနိုင်ငံသူ့ရဲ့ဟို diplomatic success မျိုးသူကပြချင်တာ哦သူကမြန်မာနိုင်ငံ open လုပ်ပြီးလဲဆိုတော့ပြချင်တာ哦 Trump ကတော့သူက North Korea ကိုဟိုဟာပေါ့စဉ်းစားကြတယ်မစင်ပြူပေါ့ဒီတော့လက်ရှိ Biden အစိုးရအနေနဲ့ကဟိုမြန်မာနိုင်ငံကိုသူက opening up ဒီချက်ပိုကောင်းတယ်ဆိုတာမျိုး step ပိုသွားပြီးတော့ပြချင်လာဒါမှမဟုတ်ရှင်ဘယ်လိုမျိုးနဲ့သွားမလဲပေါ့ဖြစ်နိုင်ခြေတစ်ခုကတော့ကျွန်တော်တို့ကဒီ Indo-Pacific strategy ကိုအခြေခံပြီးတော့ US ကနေပြီးတော့ engage လုပ်နိုင်မယ်ကျွန်တော်ထင်တယ်အဲ့လို engagement လုပ်လို့ရှင်တော့ကျွန်တော်အတိုင်းအတာတစ်ခုဒီ proactively ဆက်ဆံဖို့အတွက်လမ်းကြောင်းတစ်ခုရှိမယ်ကျွန်တော်မြင်ပါတယ်ခင်ဗျာ
American ပြည်ထောင်စုအခြေစိုက် Stimson Center တက်သည့်ပညာရှင်များအဖွဲ့ကသုတေသီကိုအမရတီဟဖြစ်ပါတယ်ရှင်မြန်မာအစိုးရကတော့ Rohingya ဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးကျွန်မဆွေမြတ်မောင်ပါရှင်